ဗီယက်နမ်နိုင်ငံမှာကွန်မြူနစ်ဆွေးရောက်ကိုဖျောက်ချဖို့ကြိုးပမ်းနေဆိုတဲ့ဆွတ်ဆွဲခံထားရတဲ့အတိုက်ခံလို့ရှားသူ14ယောက်ကိုအာဏာပိုင်တွေကတရားရုံးတင်စစ်ဆေးခဲ့ကြပါတယ်။သူတို့ကတော့အမေရိကန်ပြည်တော်စုမှအခြေစိုက်ထားပြီးဗီယက်နမ်ဆွေးရောက်ကအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့အတိုက်ခံဗီယက်တန်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ဆွတ်ဆွဲထားတာပါ။အမှုကတော့ဗီယက်နမ်နိုင်ငံမြောက်ပိုင်းကငန်းအန်ပြည်နယ်တရားရုံးမှာအင်္ဂါနေ့ကစတင်စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးမှုတွေကတော့အချင်းယုံသာဆောင်ရွက်ဖွဲ့ရှိနေပြီးဒီသတင်းပတ်နောက်ပိုင်းမှာပဲစီရင်ချက်ချလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။စစ်ဆေးခံရသူတွေနဲ့တွေ့ဆုံနိုင်မှုဆွေမျိုးတွေနဲ့အားပေးထောက်ခံသူတွေဝိုင်းဝန်းလာကြခြင်းမှာပဲရာဂနန်းချီရှိတဲ့လုံခြုံရေးအာဏာပိုင်နဲ့တရားရုံးပြင်ပမှာရုံးရင်းဆက်ခတ်ဖြစ်ခဲ့ကြောင်းလဲဗီယက်နမ်နိုင်ငံကဘလော့တွေမှာဖော်ပြခဲ့ကြတာပါ။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့စစ်ဆေးခံရသူတွေဟာနှစ်ရှည်ထောင်နဲ့ဓမ္မမဟုတ်ဒေသနဲ့ရင်ဆိုင်ရနိုင်ပါတယ်။စစ်ဆေးခံရသူတွေဘက်ကအကျိုးဆောင်ဖြစ်လိုက်ပါဆောင်ရနေတဲ့ရှင်းနေလေးဦးအနေနဲ့တူဖြစ်သူထရန်တူနမ်ကတော့တရားလိုဘက်ကပုံကံမှုဆွဆွဲချက်ကိုပယ်ချထားတဲ့အကြောင်းပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဗီယက်တန်အဖွဲ့ကတော့တရားခွင်ကိုရှုတ်ချကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးဒါကဗီယက်နမ်ဆွေရကငင်းငင်းချင်းချင်းနဲ့နိုင်ငံရေးသဘောထားပေါ်ထုတ်သူတွေနဲ့ဒီမိုကရေစီကိုဂရုမစိုက်ကြောင်းပြတ်တဲ့လုပ်ရဖြစ်နေလဲဝေဖန်ခဲ့ပါရယ်